တနင်္ဂနွေမှာမကြာခင်ကအသစ်ထုတ်ပြန်ခဲ့တဲ့လောတမဆန်ရာစီကံချက်ဥပဒေကြောင့်ဒီဖန်စီရေကျူခံမဲ့ရေကိုစိုးရင်ပူပန်ပြီးတော့တောင်းနဲ့ချီတဲ့ရွှေပြောင်းလို့သမားတွေဌာနကိုပြန်နေကြပါတယ်အခုတော့ဒီဥပဒေကိုဆိုင်းငံ့ထားဖို့ထိုင်းစစ်စွာကမနေ့ကပဲအထူးမိန့်ထုတ်ပြန်လိုက်ပါတယ်ထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာကထုတ်ပြန်နေလိုက်တဲ့အဲ့ဒီအထူးမိန့်အရ2018ခုနှစ်ဇန်နဝါရီလ1ရက်နေ့ကိုနောက်ဆုံးထားပြီးတော့ထိုင်းနိုင်ငံအတွင်းကတရားမဝင်လို့သမားတွေပတ်ပုံတရားမယ်လို့ဆိုပါတယ်မကြာခင်ကထုတ်ပြန်ခဲ့တဲ့လူသမားဆိုင်ရာစီကံချက်အသစ်တွေအရတရားမဝင်လို့သမားတွေကိုမိမယ်ဆိုလို့ရှိရင်ထောင်ဒဏ်5နှစ်ထိကြာခံရနိုင်ပါတယ်အဲ့ဒီစီကံချက်တွေကြောင့်အင်းကြီးချင်းနိုင်ငံတွေဖြစ်ကြတဲ့မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံကထိုင်းမှာလာပြီးတော့လုပ်နေကြတဲ့လူသမားတွေကလူ3000လောက်ဌာနေကိုပြန်ကုန်ကြတာပါ